မြန်မာနိုင်ငံတွင်သတင်းသမားတွေသတင်းယူရမှာချင်းချောက်ခံရတာတွေကိုတိလက်ရောက်အကြမ်းဖက်ခံရတာတွေရှိနေပြီးဒီအတွက်သတင်းသမားတွေကိုလုံလောက်တဲ့အကာအကွယ်ပေးမှုမရှိဘူးလို့ပန်မြန်မာအဖွဲ့ရဲ့အစိုးရခန်းစာမှာထောက်ပြပါတယ်။ဒါ့အပြင်သတင်းလွတ်လပ်ခွင့်ကိုအားပေးတဲ့ဥပဒေပြင်ဆင်ရေးဆွဲမှုတွေကိုလည်းမလုံနိုင်ခဲ့ဘူးလို့ဝေဖန်ထားပါတယ်။ပန်မြန်မာအဖွဲ့ရဲ့အစိုးရခန်းစာနဲ့ပတ်သက်လို့ကိုထက်အောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
2018ခုနှစ်မေလကနေ2019ခုနှစ်ဧပြီလအတွင်းတနစ်တာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေကိုပန်မြန်မာအဖွဲ့ကသုံးသပ်စမ်းစစ်ထားတာဖြစ်ပါတယ်။သတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုခေါင်းစဉ်တွေခွဲပြီးခေါင်းစဉ်တစ်ခုချင်းလိုက်ပြည်တွင်းကအရက်ဖက်အဖွဲ့ကြီး18ခုပါဝင်အမှတ်ပေးသုံးသပ်ထားတာပါ။သတင်းသမားတွေရဲ့လုံခြုံရေးနဲ့သတင်းသမားတွေကိုအကောက်အွယ်ပေးနိုင်တဲ့အခြေအနေကိုတော့တုံ့ညအမှတ်နဲ့လုံးဝမရှိဘူးဆိုပြီးအမှတ်ပေးထားပါတယ်။ရခိုင်ကြက်တဲ့သတင်းရေးသားမှုတွေမှာသတင်းမီဒီယာသမားတွေပေါ်ချင်းချောက်မှုတွေရှိခဲ့တယ်လို့သတင်းရယူရမှာကိုတိလက်ရောက်အကြမ်းဖက်ခံရတာမျိုးဖမ်းဆီးခံရတာမျိုးတွေအထိဖြစ်ခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီထုတ်ပြန်လိုက်တဲ့သုံးသပ်ချက်တွေကိုအခြေခံပြီးတော့သတင်းလွတ်လပ်ခွင့်အတွက်အစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဆောင်ဖို့ပန်မြန်မာဥက္ကဋ္ဌဦးမျိုးမြင့်ငင်းကတိုက်တွန်းပါတယ
်။ဒီသုံးသပ်ချက်ကနောင်ရှေ့အလားအလာများအတွက်သူတပြည့်ကျွန်တော်တို့ကမစဲမြောက်ပေါ်ရဲ့ဆိုလို့ရှိရင်ဒီသုံးသက်ချက်တွေပေါ်မှာအခြေခံပြီးတော့အစိုးရအနေနဲ့ပြည်ထောင်လိုက်မှုတွေလုပ်အောင်မဖြစ်တာအများကြီးလိုပါတယ်။ဒီနေ့ဆိုရင်ကျွန်တော်တို့ဒေသမားတွေကထောင်နှကားပေါ်မှာလက်လျှောက်ပြီးတော့အလုပ်လုပ်နေရတာအားလုံးသိပေဖြစ်ပါတယ်။အမှုပေါင်းများစွာရင်ဆိုင်ကြရတယ်။ဟာကိုကိုကိုစင်စလာလို့ရတယ်ဆက်စင်စလာလုပ်ကြရတယ်။တရင်တက်ကဘလောက်ရှိတယ်တရင်ရရဘလောက်ရှိတယ်အားလုံးသိနေတယ်ဖြစ်ပါတယ်။ဆိုတော့ဒါတွေအတွက်တော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီစံနှုန်းကိုတိုင်းဖို့အတွက်ဒီထောက်ပြချက်တွေကိုတော့အစိုးရအနေနဲ့ဒီမှာပြုလို့လိုလိမ့်မယ်အစိုးရအနေနဲ့ပြုပြင်ကြောင်းလေးလုပ်မယ်လို့လို့လိုအပ်လိမ့်မယ်ဆိုတာလည်းကျွန်တော်ပြောလိုပါတယ်ဒါမှသာလေကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအဆင့်ကိုမြင့်စေချင်ပါတယ်ကျွန်တော်တို့နိုင်ငံရဲ့လူ့လောက်ဆိုင်ရာထုတ်ဖို့ပြောဆိုရင်အဆင့်ကိုမြင့်ချင်ပါတယ်
မြန်မာသတင်းသမားတွေသတင်းယူရာမှာလုံခြုံရေးကာကွယ်မဲ့နေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကမလှလှဝင်းက
တာဝန်မှာဖြစ်တဲ့ပြဿနာပေါ့နော်ကျမတို့ PCM ချင်းအနေနဲ့သတင်းသမားတွေကိုရိုက်ရိုက်လို့ပြောတယ်ပေါ့နော်ဆရာတို့ဒီ record လည်းရှိရယ်ဗီဒီယိုမှတ်တမ်းလည်းရှိရယ်လူသက်သေလည်းရှိရယ်ကျမတို့အနေနဲ့လူ့ခွင့်ရေးကော်မရှင်ကိုဒါနဲ့ပတ်သက်ပြီးတော့ဟိုတင်နေပေါ့နော်သတင်းသမားတွေကိုအကာအကွယ်ပေးဖို့ဒီမှာချင်းချောင်းနေရယ်ကျမတို့ကိုပေါ့နော်ဒီဒီကနေပတ်သက်ပြီးတော့အကူအညီပေးဖို့အကာအကွယ်ပေးဖို့ပြောတဲ့ကျမတို့စာလည်းတင်နေတယ်လူကိုယ်တိုင်လည်းသွားပြောတာရှိရယ်ဒါပေမဲ့အခုချိန်ထိဘလို့မှအကြောင်းမပြန်တာပါရှင်ဒါတော့မှဟိုဘလောက်ကပေါ့ဟာအကြောင်းပြန်လို့ရတယ်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးကော်မရှင်ပဲရှိပါသေးတယ်ဟိုအစိုးရအနေနဲ့ဟောဒါနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှကျွန်တော်တို့အကောင်အွယ်ပေးတာမျိုးမရှိဘူးအရေးယူပေးတာမျိုးမရှိဘူးအာရှင်းရှင်းပြောရရင်အဖက်လုပ်ပြီးတော့အောင်စာမပြန်ဘူးပေါ့နော်ကျွန်တော်တို့တိုင်ကြားမှုတွေပေါ့နော်ဒါကတော့ကျွန်တော်တို့ကိုယ်တိုင်မြင်ခဲ့ရတဲ့ဟိုလက်ပြဿနာတွေပါရှင်ဟုတ
်သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥပဒေပြူရေးကိစ္စမှာသတင်းချက်လက်ရယူခွင့်ဆိုင်ရာဥပဒေမျိုးထွက်မလာသေးတဲ့အပြင်ပြစ်မှုဆိုင်ရာဥပဒေနဲ့နိုင်ငံတော်လွတ်ဝတ်ချက်ဥပဒေလိုသတင်းလွတ်လပ်ခွင့်ရှိဖို့ပြင်ဆင်ရမယ့်ဥပဒေတွေကိုလည်းလစ်လျူပြုထားရလို့ပန်မြန်မာအစိုးရခန်းစာမှာထောက်ပြထားပါတယ်။နိုင်ငံတော်လွတ်ဝတ်ချက်ဥပဒေနဲ့ထောင်ချခံရတဲ့ရိုက်တာသတင်းတော်နှစ်ဦးမှာလည်းရည်ရချက်ရှိရှိထောင်ချောက်ဆင်ဖမ်းခံရတဲ့ဥပဒေရပိုင်ခွင့်နဲ့ငင်းပယ်ခံရတဲ့ဆိုတဲ့ဆွဆွဲချက်ဒီပေါ်မှာအစိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပေးဖို့လည်းတိုက်တွန်းတောင်းဆိုထားပါတယ်။သတင်းမီဒီယာသမားတွေမကြကနအရေးယူခံနေရတဲ့စက်တွေဥပဒေပုံမှ66လို့ပုံမှတွေကိုရာဇဝိမှုကနေပယ်ဖြတ်ပြီးနိုင်ငံစံနှုန်းနဲ့ညီတဲ့အတရေဖြတ်မှုဥပဒေတရက်နဲ့အစာထုတ်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်လို့အခုလိုအစီရင်ခံစာကိုပန်မြန်မာကဥဆောင်ပြီးနှစ်စဉ်ထုတ်ပြန်နေတာဒီနှစ်နဲ့ဆို၄ချိန်မြောက်ရှိပါပြီခင်ဗျာ